CIA အမေရိကန်ဘူထောက်လိုင်းအေဂျင်စီအတွက်အလုပ်လုပ်ပေးဖို့ဆိုပြီးတော့ရုရှားထောက်လိုင်းအရာရှိတူကိုကမ်းလှမ်းဖို့ကြိုးစားရဲဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်တန်ယုံဝန်ထမ်းတူကိုနိုင်ငံကနေပြီးတော့အမြန်ထွက်ခွာဖို့ရုရှားအာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။ Ryan Foggy လို့ခေါ်တဲ့ဒီအမေရိကန်နိုင်ငံသားတူကိုရုရှား Federal လုံခြုံရေးအဖွဲ့စီကဖမ်းဆီးထိန်းသိမ်းထားတယ်လို့ပြောပြီးတော့မကြခင်မှာပဲမနစ်အင်္ဂါနေ့မှာခုလိုဆောင်းလာတာဖြစ်ပါတယ်။ဖိုဂယ်ဟာဒီရုရှားမှာရှိတဲ့အမေရိကန်တန်ယုံရဲ့နိုင်ငံရေးဌာနတတိယအတွင်းဝင်ဖြစ်နေဆောင်ရနေတယ်လို့ပဲ CIA အတွက်အလုပ်လုပ်ပေးနေသူလည်းဖြစ်တယ်လို့ရုရှားလုံခြုံရေးအဖွဲ့ FSFB ကနေပြီးတော့ပြောပါတယ်။သူကိုဖမ်းဆီးရမှာဒီအထူးပြုလုပ်ထားတဲ့အဆင့်မြင့်နည်းပညာပစ္စည်းတွေ၊ရုပ်ဖြည့်ရမှာသုံးတဲ့ပစ္စည်းတွေ၊နောက်ငွေကြေးအမြောက်များနဲ့ CIA အတွက်အလုပ်ခန့်မှုကြိုးစားတဲ့ရုရှားအရာရှိထံကိုပေးပို့တဲ့စာတစောင်ကိုပါသိသိရမိတယ်လို့ပြောပါတယ်။အဲ့စာထဲမှာတော့ဒီ CIA အလုပ်အတွက်စစချင်းဒေါ်လာ3000နောက်ပိုင်းမှာရေရှည်ပူပေါင်းဆောင်ရွက်မှုအတွက်ဒေါ်လာ100,000အထိပေးမယ်ဆိုပြီးတော့ရုရှားထောက်လိုင်းအရာရှိထံကိုကမ်းလှမ်းရေးသားထားတယ်လို့ရုရှားသတင်းမီဒီယာတွေမှာကိုးကားပြီးတော့ဖော်ပြပါတယ်။အမေရိကန်တန်ယုံမှာရှိတဲ့အမေရိကန်ဝန်ထမ်းတူဖမ်းဆီးခံရပြီးတယ်ဆိုတာကိုတော့ဒီအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူတဦးကအတီးပြုပြောဆိုပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့ပြောဆိုဖို့ညင်းပါတယ်။ဖော့ဂလီမှာဒီပစ္စည်းပစ္စည်းတွေသိမ်းဆည်းမိတယ်ဆိုတာကိုတက်တည်ပြတဲ့အနေနဲ့မော်စကိုမြေပုံလမ်းညွှန်နဲ့ဇဗင်တုအပါအဝင်ပစ္စည်းပစ္စည်းအချို့ကိုရိုက်ပြတဲ့ဓာတ်ပုံတစ်ပုံရုရှားဆူရပိုင်သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ဒါအပြင်သူ့ကိုဖမ်းဆီးထားရတဲ့ပုံမှာလည်းလက်နောက်ပြန်ထားတဲ့လူတအူးခေါင်းငှက်ဆိုင်ချနေတဲ့ပုံကိုဖော်ပြထားပါတယ်ခင်ဗျာ